တချင်းညကျွန်တော်ဆွေးနွေးခြင်းအဓိကအကြောင်းညာကတော့မြန်မာနိုင်ငံရဲ့ယဉ်ကျေးမှုအရွေးပေါ့ဆရာနိုင်ငံရေးစီးပွားရေးအရွေးကိုတော့တော်လေးတိုင်းတားရတာလူတွေပါတယ်နိုင်ငံရေးသမားတွေစီးပွားရေးကျွမ်းကျင်တဲ့ပညာရှင်တွေမေးကြပါတယ်ဆိုတော့မြန်မာယဉ်ကျေးမှုနဲ့ပတ်သက်ပြီးတော့ဆရာအသိတော်ဆုံးပုဂ္ဂိုလ်လို့ထင်ပါတယ်ဒီမျိုးကနေဟုတ်ကဲ့ဆိုတော့ပထမဦးဆုံးမေးချင်တာကမြန်မာနိုင်ငံရဲ့ယဉ်ကျေးမှုကဘယ်လိုရွေးနေတယ်လဲရွေးတော့ရွေးနေမှာပေါ့ယဉ်ကျေးမှုတရားဆိုတာရက်နေတော့ပြောလို့မရဘူးပေါ့လေဆိုတော့ရွေးဟာရှေ့ကိုရွေးသလားနောက်ကိုရွေးသလားဘေးကိုရွေးသလားသာပြင်ရွှေ့မှာပေါ့ဆရာအကျဉ်းချင်းဆရာပထမဆုံးရေးဘူးရသုံးသိုင်းရင်ယဉ်ကျေးမှုကဘယ်လိုရွေးနေတယ်ထင်ပါလဲဆရာ
ဦးကျော်ဆန်ကရေးဒီအရွေးကိုမပြောခင်မှာဒီ culture and civilization ပေါ့အဲ့တော့ယဉ်ကျေးမှုလို့ပြောတိုင်းပြောတိုင်းကကျွန်တော်တို့က culture နဲ့ civilization ရောရောနေတယ
်
ဥပမာအိန္ဒိယဆိုရင်ဒါဆရာပါလူတွေကကျွန်တော်ပါတာအိန္ဒိယဆိုရင် separate separate culture separate separate ဂျပန်ဆိုရင်ဘယ်လို culture ကိုတမျိုးခေါ်တယ် civilization ကိုတမျိုးခေါ်တယ်ကျွန်တော်တို့ကတော့ယဉ်ကျေးမှုလို့ပြောလိုက်တယ်နဲ့အဲ့ထဲမှာ culture civilization ရောပါနေတော့အဲ့ဒါသိမကွဲဘူးအဲ့တော့ရောနေတော့ဘယ်လိုဖြစ်ကြလဲဆိုတော့ယဉ်ကျေးမှုလို့ပြောလိုက်တယ်ပြောလိုက်တိုင်းမှာအများနားလေတာကပကြီးပခုပါကြပတ်စံမျိုးပေါ့အစိုးကအရေးကြီးပေါ့အဲ့လိုပဲနားလေတယ်ယဉ်ကျေးမှုဆိုတာဟာဟိုကျွန်တော်တို့ကဟိုကားချောက်ပဲသိတယ် civilization သိမသိဘူးအဲ့တော့ယဉ်ကျေးမှုဆိုတာကကျွန်တော်ကတော့ culture ဆိုပြီးတစ်ခုလုံးပြောကြတယ
်ဟုတ်ကဲ့ကောင်းပါတယ်ဒေါက်တာသန်းထွန်းကတော့ culture ကို delete လို့ပြန်ပြီးတော
့
civilization ကိုယဉ်ကျေးမှုလို့
ပြန်ပြီးဟုတ်ကဲ့
ကောင်းပါတယ်နှစ်ခုလုံးကိုပြောလို့ရအ
ောင်နှစ်ခုလုံးပေါ့နော
်ဟုတ်ကဲ့
အဲ့တော့ယဉ်ကျေးမှုအရွေးကိုဘယ်လိုရွေးနေသလဲကျွန်တော်အမြင်ကတော့ဘေးဘက်ကိုရွေးနေလို့ကျွန်တော်မြင်တယ်ရှေ့လည်းမသွားဘူးပြနောက်ကလည်းပြန်မဆုတ်ပါဘူးသူဘေးကိုထွက်ပြီးရွေးတယ်အဲ့ဒါကလည်းနည်းနည်းပြန်ကားနေတယ်ကျွန်တော်တက်ကြည့်လို့မှမရှိဘူးဖြစ်နေတယ်ဘာလို့ဆိုတော့ဒီဟိုဟိုနေပေါ့ဟိုရှေးဟောင်းကိုထိန်းသိမ်းခြင်းနဲ့ပုံကူများရလဲဒီလိုဖြစ်တယ်ဟိုဒီခစ်သစ်ကိုလိုက်မဲ့ပုံကူများရလဲဒီလိုဖြစ်နေတော့အဲ့ဒီကခုကလည်းဟိုထိတ်တဲ့ကြီးတော့မတွေ့ဘူးသူကရှေ့မတက်ပဲနောက်မဆုတ်ပဲအဲ့လိုဖြစ်နေလို့ကျွန်တော်မြင်တယ
်။ဟုတ်ကဲ့အဲ့တော့ဆေးဟောင်းကိုထင်းချင်းကျင်တဲ့လူတွေကတော့တပိုင်းပေါ့လေ။ဖြစ်ဖြစ်သွားကျင်တဲ့လူဆိုတဲ့အပိုင်းကတော့ဒီဟာအခုပြောလာကြတဲ့ globalization နိုင်ငံတကာယဉ်ကျေးမှုရောထွေပြန့်နှံ့လာမှုရဲ့အကျိုးသက်ရောက်မှုလို့ပြောလို့ရလားဆရာ
။ရပါလေ။ရပါလေ။ဒါကတော့ဟိုဒီ globalize ကတော့ဘယ်ဘူးမှရှောင်လွှဲလို့မရတဲ့ကိစ္စလေ။ဒါတဘာဝဓမ္မကိုဖြစ်နေပြီ။ဒီချိန်မှာဒီလိုဖြစ်ရမှာပဲ။အဲ့တော့ဒီအဲ့ဒီဒီ globalization ရရခက်လာတဲ့ဒီအစ်စ်အစ်စ်သောဖန်တီးမှုဖြစ်တည်မှုတွေထဲမှာအဲကျွန်တော်တို့က traditional လည်းမပြတ်အောင်အစ်စ်ကိုလည်းဟို absorb လုပ်နိုင်အောင်ဒီမှာကျွန်တော်တို့အရေးကြီးတာအသိဉာဏ်ကြရပါမယ်အသိပညာအရေးကြီးလို့မှာအသိပညာနဲ့ရစ်စ်သလိုစိတ်ယူရမယ်ဟု
တ်ကဲ့
ကျွန်တော်တို့အများသိတဲ့ဟာလေးရှိပါတယ်ဥကျော်ဆောင်ကရေဟိုဗရင်းမောက်ဖွင့်ထားလိုက်ပြီဆိုရင်အလင်းအောင်ရမယ်အလေးရမယ်အမိုက်တွေလည
်းဖွင့်လာ
ပဲအဲပိတ်ထားလိုက်ပြီဆိုရင်ဘာမှတော့ပြဿနာမရှိဘူးသို့သောမှောက်သွားမယ်ဆိုတော့ကျွန်တော်တို့ဖွင့်ထားပြီးတော့တန်စရာတက်ရမယ်အဲ့တန်စရာအသိဉာဏ်ပညာလေ
ဟုတ်ကဲ့ဟုတ်ကဲ့အဲ့အသိဉာဏ်ပညာကိုဘယ်သူတွေကဘယ်လိုထပ်မပေးမလဲအဲ့ဟာကိုဆရာတို့အနုပညာသမားတွေစာပေပညာရှင်တွေလူလူနဲ့အများနဲ့ထိတွေ့နေတဲ့ပုံကိုယ်တွေအော်ဘလောက်အော်စားလွှမ်းမှုမှုရှိနိုင်ပါ့မလဲမြန်မာနိုင်ငံမှာအခြေအနေက
ဟုတ်ကဲ့လေအဲ့ဒီအသိဉာဏ်ပညာကအလုံးနဲ့ဆိုင်တဲ့အသိဉာဏ်ပညာကိုဘယ်မှရနိုင်လဲဆိုတော့အဲ့ဒါပညာကြီးပဲ education ပဲအဲ့ဒီ education စနစ်မနေသမျှမမှန်သမျှကာလပတ်လို့အဲ့ဒီအသိဉာဏ်ပညာကောင်ကျော်ချဖြစ်နေမှာလို့ကျွန်တော်ထင်တယ်။အဲ့ကျွန်တော်တို့တွေပြောနိုင်ခေါ်နိုင်ရေးနိုင်ဘယ်လောက်ပြန့်လာမှာလဲကျွန်တော်မှာ။နော်အဲ့ဒါကြောင့်မို့ဒီပြောလိုက်ရင် education ပါလာပြီ။ကျောင်းမှာစာ
အဲ့ရော education ဘက်ကလည်းဆရာလည်းကျောင်းဆရာလုပ်ခဲ့တဲ့ပုံကိုကျွန်တော်အတူဆုံးခဲ့ကြရတယ်ဆိုတော့ပေးရမယ်တော့မယ်တခွန်းကျွန်တော်ခက်ကြတာကျွန်တော်ကစနစ်တည်ပညာရေးဆိုရကျွန်တော်ဖြတ်တယ်ငယ
်
အခုထိလဲစနစ်ကစစ်တုံးပဲ
စစ်
ပြင်းစင်းအဲ့တော့ဘယ်လိုပြောရင်မလဲအကိစ္စလဲမှတ်ချက်တစ်ခုပေးပါဦ
းအေးဗျာတလုံးနေစင်ပါတွေကြီးတယ်ဒီအခုသိရတဲ့အခုလဲမြန်မာပြည်မှာဥကျော်ဆောင်လာရဲ့ဒီပညာရေးစနစ်ကိုမကြိုက်တဲ့လူတော်တော်များတယ်ပညာရေးဝန်ကြီးကိုလဲမကြိုက်တဲ့လူတော်တော်များတယ
်
အခုလဲဟိုဟာဆန်းလိုက်ဒီဟာဖြတ်လိုက်ဒီဟာလုလိုက်ဒါဖြတ်လိုက်ဆိုတော့ဒါမဖြစ်ကောင်းတဲ့အရာပဲအဲ့တော့ဒီခုနနိုင်ငံရေးမတည်ငြိမ်မှုတွေပြည်သူစစ်တွေနော်အချင်းချင်းခြားနာတွေပါလေအဲ့ဒါလည်းဖြစ်တယ်လည်းဖြစ်ပေါ့တစ်ချိန်ထဲမှာအဲ့ဒါဒီပြီးမှပညာရေးကိုကင်မယ်ဆိုရင်ကတော့ရှေ့ပြီးတော့မျှော်လင့်ဝေးပဲအဲ့တော့အဲ့လိုဖြစ်တယ်လည်းဖြစ်တစ်ချိန်ထဲမှာဒီပညာရေးကိုသေးသေးချာချာကင်တွေပြီးတော့သင်ငယ်ကစပြီးမူလကစပြီးအဲ့လိုလုံနိုင်မှအသိဉာဏ်ပညာဟာသူ့အလိုသဘာဝကျစွာဖြစ်တည်လာမယ်ဒီအရွယ်ကြီးဥမာကျွန်တော်တို့အရွယ်ကြီးတွေ40ကျော်50ကျော်ကြီးအဲ့ဒီကြမ်းမှသွားပြီးတော့ educate မလုပ်နဲ့မရတော့ကျွန်တော်အဲ့လိုမြင်တယ်
ဟုတ်ကဲ့နောက်တစ်ခုကယဉ်ကျေးမှုနဲ့ထိတွေ့နိုင်တဲ့ channel တွေဟိုတုန်းကဆိုဇာတ်သပင်တို့ရုပ်ရှင်တို့စာပေတို့အဓိကအဖြစ်ဒီဟာကိုတည်ကြမှာပေါ့ဆရာအခုဆိုဇာတ်သပင်ဆိုတော်လေးမှင့်မိန်သွားပြီလို့ထင်ပါတယ် ရုပ်ရှင်ယုံသွားပြီးတော့ရုပ်ရှင်ကြီးရဲ့အလေးထားရောဘလော့စီသေးလဲအဲ့ဒါမှမဟုတ်ရှင်လားစာပေဆိုလို့စာရောဖတ်ကြသေးလားအခုလူတွေကအင်တာနက်မှာအွန်လိုင်းမှာပဲသူကြဆိုတော့ဒီဟာရဲ့ impact ကရောဒီဟာရဲ့ gear ကရောဘလော့ထိတွေ့ရပါလား
စာပေရုပ်ရှင်သဘင်ဂီတအဲ့လို branch နေနဲ့ခွဲပြောရမယ်ဆိုရင်တော့ရုပ်ရှင်နဲ့ဂီတကလူလူကြားကိုရောက်တာမြန်နေပြန်နေနော်ပို့ပြီး affected ဖြစ်တယ်ဗျအကျိုးတက်အောင်ပို့ရှိတယ်ရုပ်ရှင်ရုံတွေမှာရှိပါတယ်ကြည့်ကြပါတယ်နောက်ပြီးတော့အခုကျွန်တော်မြန်မာပြည်မှာတခြားနိုင်ငံမှာမရှိတဲ့ဗီဒီယိုယုံလေးတွေနဲ့အဲ့ဒါတွေကလည်းပြန့်နှံ့နေဆိုတော့ဒါရုပ်ရှင်ပေါ့ဂီတလည်းပြန့်နှံ့နေသို့တော့ဂီတမှာပြန်ကြည့်လိုက်တော့ကျွန်တော်မြန်မာဆိုင်ကြည့်အောင်နော်တစ်ဖက်ကနေပြီးတော့ဟိုကျွန်တော်ခေတ်ပေါ်ဂီတပေါ့ခေတ်ပေါ်တင်းဂီတမှာလက်မှတ်တွေတောင်းနဲ့ပိန်းနဲ့ချီပြီးတော့ဟိုရောင်းလာတော့ဝယ်ပြီးတော့နားထောင်ရတယ်မြန်မာဆိုင်ဂီတကတော်တော်လေးသလားစရာကောင်းတယ်အဲ့ဒါကိုပညာရှင်တွေကိုလည်းကလည်းအဲသူတို့ကိုင်ကန်ရှင်တွေကလည်းဒါကိုသိပြီးတော့ကြိုးစားနေကြပါလေဆိုတော့လေကျွန်တော်ခီးမပေါက်သေးပါဘူးအဲ့တော့စာပေကတော့ဥကျော်ဆောင်သားရဲ့ကျွန်တော်ဟိုရင်းပြတော့မဟုတ်ကျွန်တော်တို့လူမျိုးဟာလူ့ထဲမှာစာဖတ်အားနည်းရှာတဲ့လူမျိုးဖြစ်ပါတယ်စာဖတ်တာကိုဟိုပိတ်ပြီးတော့မလေးအလေးမထုံရဘူးပေါ့အဲ့တော့အခုလိုချိန်မှာစာဖတ်ကပိုနေပါတယ်ပိုနေတော့ခုနအွန်လိုင်းတွေခုနမီဒီယာတွေပေါ်လာတဲ့ခါကျတော့နော်ကျွန်တော်ဒီမှာကြည့်တယ်ဒီ US ရောက်တဲ့ချိန်မှာဒီမှာလည်းလုံနေကြတာပဲဒါပေမဲ့သူတို့စာဖတ်နေတာသူတို့အခြေပဲရှိတာလုံနေကြတာပုံမှန်ကျတော့တကယ်ဟို awkward ဒီလိုမရှိရရင်ရုပ်တရည်များနေတယ်ကျွန်တော်တန်းတယ်တော့ပြောတာပဲဟောပြောရဲဒီမှာအဲ့တော့ဟိုဟိုမဖတ်ဘူးလားမဟုတ်ဖတ်တယ်အ ਨੇ စုပဲရှိတယ်ကျွန်တော်အဲ့လိုမြင်ပါတယ်ဟုတ်ဟ
ာအဲ့တော့အနုပညာစာပေဖန်တီးမှုဒါလွတ်လပ်မှုနဲ့ပတ်သက်ပြီးတော့လည်းမေးချင်ပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးအဖြစ်လွတ်လပ်ကိုတိုင်တာလို့ရတယ်သတင်းလွတ်လပ်ခွင့်ဆိုရင်သိရှိကြတယ်ဖြစ်တဲ့တွေ့တယ်မရှိဘူးအဲ့တော့စာပေအနုပညာဖန်တီးမှုကတော့လွတ်လပ်မှုဘယ်လောက်ရှိပါသလဲ
လွတ်လပ်မှုဆိုတဲ့နေရာမှာဟိုဟုတ်စာပေစီးရ
တော့မရှိတော့ဘူးဟုတ်ကဲ့
ဆက်ဆံမရှိတော့ဟုတ်ကဲ့နော်ဆက်ဆံမရှိတော့ရေးလို့ရပါပြီဒါပေမဲ့အရေးကြီးတာကဒီ freedom လွတ်လပ်မှုပေါ့နော်အဲ့ဒါကအလုံးစည်တဲ့ responsibility နဲ့တွဲနေပါလေအဲ့တော့လွတ်လပ်မှုဆိုဆိုင်ဆရာပြောရဲ့စိတ်အားဖြင့်လွတ်လပ်မှုအဲ့ဒါပိုအရေးကြီးပါလေဟိုခုနကလိုပုံနှိပ်တာတွေတားတာပြုတာတွေအဲ့လွတ်လပ်မှုတခြား
ဟုတ်ကဲ့
စိတ်ဆိုင်ဆရာရဲ့စိတ်ကလွတ်မြောက်နေရမယ
်ဟုတ်ကဲ့
ကျွန်တော်ဆိုတာလွတ်လပ်နေရမယ်ဘာနေရနေလွတ်မြောက်နေရမလဲပုဂ္ဂိုလ်ဆွဲဝါဒဆွဲစနစ်ဆွဲအဲ့ဒါဒေတာဆွဲစတယ်အဲ့ဒီအဆွဲတွေအဲ့ bias and prejudice ကနေပြီးတော့လွတ်မြောက်ပြီးတော့စာရေးဆရာရဲ့ယဉ်ထဲမှာကသူ့ရဲ့လွတ်လပ်တဲ့စိတ်ကြီးကအဲ့လိုဖြစ်နေရမယ
်ဟုတ်ကဲ့
အဲ့ဒါမှ creativity ရထွက်လာမှာ
ဟုတ်ကဲ့ဆိုအဲ့ဒီ creativity ကလွတ်လပ်စီတော့ဥပမာဖြင့်စတိုင်ရသရောစာရေးလို့ဖန်ခံရတာရောတရားစွဲခံရတာမျိုးကြတော့အဲ့ဒါကိုကသတ်ထားတဲ့ဟာပေါ့ဆရာ
အဲ့ဒါကတော့ဗျာဟိုသူတို့ဒီဒါဟာစတိုင်ရဟာဟုတ်ချက်တရားကြောင့်ဖားခါရတယ်တရားဆွဲခါဆိုတာမရှိကောင်းတဲ့ကိစ္စပါမရှိသင့်တဲ့ကိစ္စပါချက်တရားဆိုတာဘယ်သူမှစုဆောင်လို့ရတယ်ကမ္ဘာမှာလည်းချက်တရားစားပြီးအင်မတန်တုံးရတယ်ဒါပေမဲ့အဲ့ဟာကိုဆက်စတိမခံမဲနဲ့အဲ့ဒီပေါ်မှာအပြည့်ယူရဆိုတော့ဒါတော့မဖြစ်သင့်ဘူးလေအဲ့တော့လွတ်လပ်မှုဟိုရင်းနဲ့တိုင်းတာကြည့်မယ်ဆိုရင်တော့အဲ့ဒီဘက်မှာလွတ်လပ်မှုမရှိဘူ
းဆိုတော့အခုလောလောဆယ်မှာအဲ့ဒီအမှုပညာပုံစံပေါ်ဆရာရဲ့ဒီ aesthetic formဘယ်လိုပုံစံမျိုးဟာအခုလူငယ်ရမှမြန်မာနိုင်ငံမှာအများဆုံးတွင်ကျယ်တယ်လို့ပြောနိုင်တယ်ဆရာခုနကပြောဂီတလားရုပ်ရှင်လား
အာဂီတပြောမယ်ဆိုရင်တော့ဂီတဒါပေမဲ့ဂီတနော်ဦးကျော်ဆောင်လာကြီးရေးတဲ့ဂီတစာစုတွေလည်းရေးတယ်လို့တော်ပါတယ်ဗျာဆိုတဲ့လူတွေတော်ရတယ်ဗျာဒီတဲ့ဘယ်လည်းတော်ရတယ်ဗျာဒီဟိုကျွန်တော်တို့ဟိုဟိုတော့ကလို့ဟိုအပျော်ဓာတ်ထောင်တဲ့အပျော်တိမဟုတ်တော့ဘူးတကယ်လေးနဲ့တဲ့အဓိပ္ပာယ်ရှိတဲ့စာသားတွေနဲ့တကယ်ကောင်းတဲ့တန်စင်နေတဲ့ melody တွေနဲ့အဲ့လိုဆိုရတီးရလုပ်တဲ့အတွက်ဒီနေ့လူငယ်တွေကအဲ့ဒါကိုခံစားလို့ရတယ်ကျွန်တော်လည်းခံစားလို့ရတယ်အဲ့တော့ဂီတကတော့ဟိုဒီ aesthetic form တွေနဲ့ပြောမယ်ဆိုရင်တော့ဟို advance အဖြစ်ဆုံးလို့ကျွန်တော်ထင်တယ်ရုပ်ရှင်ကတော့အချိန်တွေကဟိုရုပ်ရှင်ကတော့နည်းနည်းဟိုသူတို့ဟောဆိုညင်းညက်ခုညာဥရှိပြီးလဲထွက်နေတယ်ဇာတ်တပင်ကတော့ sorry မှာပြတယ
်လူတွေရဲ့ဒီအမှုပညာပုံစံနှစ်သက်မှုပေါ်ဆရာရဲ့
ဟုတ်
ဒါစနစ်စာရဲ့ taste လို့ပေါ့စာပါမြန်ချက်တစ်ခုပြောင်းလဲပြီးတော့ကြိုက်သွားတာမျိုးတွေဖြစ်မယ်အဲဆိုလူငယ်တွေရဲ့အကြိုက်နည်းနည်းတစုံတစ်ခုပြောင်းလဲမှုရှိလာတဲ့ရုပ်ရှင်တို့ဘာလို့မှဆိုရင်တော့အဲ့ဒါကိုဝေဖန်စရာလားအပြစ်ပြောသင့်သလားဘယ်လို
မပြောသင့်ဘူးဗျလူငယ်တွေကိုကျွန်တော်တို့အပြစ်ပြောတာကျွန်တော်မကြိုက်ဘူးပြောကြတယ်လူငယ်တွေစာဖတ်အားနည်းတယ်စာဖတ်ပါတော့ကျွန်တော်ပြန်ပြန်မေးလို့ရှိတယ်ခင်ဗျအဲ့ဒါဆိုလူကြီးတွေဘယ်လောက်စာဖတ်လို့လို့ဆိုတော့လူငယ်တွေကသူတို့အစ်စ်ကိုသူတို့လူချင်းလာပဲဒီ test ကသူကဓာတ်မှန်တယ်လေလူငယ်တွေပါပါပဲအဲ့ဒါကိုမှန်မှန်ကန်ကန်ပြေးဖို့ရည်ကြီးတယ်မှန်မှန်ကန်ပြေးဖို့ကပြေးကြပါလေပြီးတော့လူငယ်တွေကိုကျွန်တော်တို့ကလူငယ်ဆိုပြီးတော့ခေတ်ပေါ်ဒီဂျစ်တာဘယ်နဲ့ကဘာညာပြောလို့မရအောင်တော့လူငယ်တွေထဲမှာလည်းဒီ classic တွေမြန်မာဆိုင်မြန်မာစံမြန်မာစင်းကိုကြိုက်တဲ့လူငယ်တွေအများကြီးရှိတယ်အများကြီးရှိတယ်အဲ့တော့ကျွန်တော်လူငယ်တွေရဲ့ ဟိုအက်စတစ်ကိုလည်းပေါ့ဟိုဟိုဟိုခံစားနိုင်မှုစွမ်းအားဟာမသေးပါဘူးပေးတဲ့သူတွေမပေးနိုင်လို့ဆိုတာဖြစ်ပါတယ်အဲ့လိုကျွန်တော်မြင်
ဟုတ်ကဲ့ကျေးဇူးတင်ပါကျွန်တော်ပထမပိုင်းဒီမှာနားလိုက်
ဟုတ်ကဲ့ပါ